နာဂင်မုံတိုင်းတန်ကြောင်ပြည့်စည်ခဲ့တဲ့လုပ်ငန်းတွေပြန်လည်ထူထောင်ဖို့မွေးမြူရေးရေလုပ်ငန်းဝန်ကြီးဌာနကဘိုကလေးနယ်ကဒေသခံရေလုပ်ငန်းရှင်တွေကိုငွေထုတ်ချေးရမှာရေငန်လုပ်ငန်းသမားတွေကိုအဓိကထားထုတ်ချေးရလို့သိရပါတယ်။ကန်နီရေလုပ်ငန်းသမားတွေကို10သိန်းကနေသိန်း30အထိထုတ်ချေးပြီးကန်ဝေးလုပ်ငန်းလုပ်တဲ့သူတွေကိုတော့သိန်း50ကနေရာခနန်းအထိထုတ်ချေးတယ်လို့ဒေသခံတွေကပြောပါတယ်။ဒီဒေသတွေဟာဘိုကလေးနယ်ကဒုံအေယာအမာနောင်မီစတဲ့ဒေသတွေကပင်လယ်ဘက်ပိုင်းကျတဲ့နေရာတွေဖြစ်ပြီးအရင်ကပုဂ္ဂလိကကယ်ဆယ်ရေးအဖွဲ့တွေနိုင်ငံတကာအလှူရှင်အဖွဲ့တွေအရောက်ပုံနေတဲ့ဒေသတွေဖြစ်တယ်လို့သိရပါတယ်။ဒီနယ်ကရေလုပ်ငန်းတွေဟာမိုးကုံနဲ့စက်တင်ဘာ9လပိုင်းမှာရေလုပ်ငန်းတွေကိုစလုပ်ကြရတာဖြစ်ပါတယ်။မုံတိုင်းဘေးခံရတဲ့နယ်တွေမှာစားလုပ်ငန်း၊လယ်လုပ်ငန်းနဲ့ရေလုပ်ငန်း3မျိုးရှိရမှာချင်းဝင်တဲ့ပတ်သက်ရင်ရေလုပ်ငန်းမှာပဲဒီလိုပြဿနာတွေအများဆုံးဖြစ်ရတယ်လို့ဒေသခံရေလုပ်ငန်းရှင်တဦးကပြောပြပါတယ်
။ပုဂ္ဂလိဆိုရင်ကျွန်တော်တို့အများအပြည့်ဆိုရင်ကျွန်တော်တို့စိတ်မနောင်မီရှည်ရကြည့်ပါသေးပါတိုက်ပတ်ဒီမှာကျွန်တော်များတယ်ကျွန်တော်တို့အဓိကထုတ်ပြတာကကျွန်တော်ရေလုံငန်းပြန်လဲထူထောင်မှုအတွက်သူထုတ်ပြတာပဲလေကျွန်တော်ကိုးလာပိုင်းမှာကျွန်တော်တို့ဒီလုပ်ငန်းတွေအများပါပဲစကြတာ哦စကြတဲ့အခါကျတော့သူတို့ကအဲ့လုပ်ငန်းတွေကိုသူတို့တုံးမှုအတွက်သူပေးတာပေးပြီးမှလုံတော့မရတဲ့အခါကျတော့ကျွန်တော်တို့လေပြင်တာတို့နောက်ကျွန်တော်လုံသမားတို့ပုံနဲ့ကျွတ်ငွေပေးရတာတို့အိုက်ဒီယာတွေအိုက်ဒီယာမှတုံးတာအဲ့ပုဂ္ဂလိကတွေကဘယ်ဘက်မှာကျွန်တော်တို့ဘက်ကိုသိမရဘူးခင်ဗျာခေါင်းမော်ကျွန်တော်တို့ဒီ NGO ဖွဲ့တွေကျွန်တော်တို့နဲ့လူမှုကိစ္စအသင်းတို့ WFP တို့ခြူစားကြိုစားကျွန်တော်တို့ဒီဝင်ပူညာရှိတယ်ခုနဒီရေလုံငန်းနဲ့ပတ်သက်လို့ကျွန်တော်တို့အဓိကရေလုံငန်းနဲ့တမူဝါညောင်းပြူတာနောက်တခါလေလုံငန်းနဲ့တမူဝါညောင်းပြူတာနောက်စားလုံငန်းနဲ့စားလုံငန်းကျတော့စားလုံငန်းကသူကဒီအထက်ကအဖွဲ့စည်းကနေပြီးသူတို့တက်ရိုက်ကြိုင်ပြီးသူတို့ပေးတဲ့အတွက်စားလုံငန်းမှာလည်းဒီပြဿနာမရှိဘူးကျွန်တော်ဒီပြဿနာဖြစ်နေတာကျွန်တော်ရေလုံငန်းမှာဖြစ်နေတာလေသမားဆိုတာတော့လုံးဝဘာမှမရဘူးကျွန်တော်ဒီမှာ
ဒီလိုမွေးရည်ပန်းကငွေချေးရမှာရတဲ့တဲ့သူမရတာရှိသလိုတချို့ငွေပမာဏအများကြီးရကြရလဲရှိတယ်လို့ဘိုကလေးဒေသခံတူကလည်းပြောပြပါတယ်အမှန်တကယ်ပျက်စီးမှုများတဲ့ရေချုံလုပ်ငန်းလုပ်တဲ့သူတွေတော့ချင်းငွေမရကြဘူးလို့လည်းသိရပါတယ
်ဟိုနည်းနည်းပါးပါးရေလုံသားတွေကိုတော့ထုတ်မပေးဘူးဘက်ကရေလုံသားတက်တယ်လေအဲအဲ့လူတွေပဲထုတ်ပေးတာဟိုမော်တော်ကြီးတွေပါနေလေဒီဟိုကျေးရွာတို့ဘာလို့အဲ့မှာနေတယ်လေတဦးသားနှုတ်သားရေလုံသားလေးတွေတော့ဒီရေချိုးလုံသားပေါ်ခေါ်မှာပေါ့နော်အဲ့ဒီတွေကတော့ငွေထုတ်ပေးတာမရသေးဘူးတက်မေးတာသူတို့စဲသေးလို့သိနေတယ်လို့သိအမလေး5,600 100လောက်ထိရတယ်လေရတယ်တချို့200-300လောက်ပြောတယ
်ဗန်နေကငွေချေးကူညီမရတဲ့တချို့လူတွေဖို့အရက်ထဲမှာ30ရာခိုင်နှုန်းအပေါင်ပစ္စည်းထားပြီးအတိုးယူရတဲ့အတွက်ဒီရေလုံငန်းသမားတွေဟာသူတို့ရဲ့ဘဝဟာနလန်းမထူနိုင်ပဲရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ဘာမှငွေချေးဖို့အတွက်ရေလုံငန်းလုပ်သူဖြစ်တဲ့အကြောင်းမြို့နယ်ထောက်ခံစာအပါအဝင်တရားရုံးမှာကြမ်းကြင်ရတာလည်းရှိတယ်လို့သိရပါတယ်။ဒါပေမဲ့ချေးငွေမရပဲဘာမှရှောက်လွှာတင်ပြီးတော့အချိန်အကြာကြီးစောင့်နေရတဲ့ရေလုံငန်းသမားတွေလည်းအများကြီးရှိတယ်လို့နောက်ထပ်ရေလုံငန်းရှင်တူကပြောပြပါတယ်။ရန်ကုန်မွေးရည်ပန်းကိုရှောက်လွှာတင်တဲ့အခါမှာလည်းစရိတ်ပွဲကစတာတွေအများကြီးကုန်ကြတဲ့အတွက်ချေးငွေရတဲ့အခါမှာလက်ထဲအရင်ဒီအနေနဲ့နည်းနည်းပဲကြံတဲ့သူတွေလည်းရှိတယ်လို့သိရပါတယ
်။ရန်ကုန်မွေးပြန်ရောက်တော့ကျွန်တော်တို့ဒီနောက်ထပ်လိုအပ်တဲ့ဟာတွေတင်ပြတဲ့အခါကျတော့သူကဒါတွေကိုပြန်လဲစစ်စစ်ပေးမယ်ဆိုပြီးထားပြီးတော့နောက်ပိုင်းတင်တဲ့လူတွေကဘယ်လိုလုပ်လဲဆိုတော့ပွဲစားတွေနဲ့သူတို့လုပ်ကြတော့ဗောလေ။ငွေတရားပေါ်မှာ10%ပေါ့ပေးကြတဲ့အခါကျတော့တချို့လူတွေလည်းသူတို့ပွဲစားတွေပြောတဲ့အတိုင်းပဲရကြတယ်။ရကြတာကသူတို့လည်းပေးတယ်။နောက်လူတွေလည်းအဲ့ဒါတွေကိုပြောလိမ့်ပြီးတော့တခါတည်းအဲ့လိုလုပ်လာတဲ့အခါမှာဘာတွေဖြစ်လာလဲဆိုတော့ကျွန်တော်တို့ပွဲစားလုပ်ငန်းအိမ်မှာဒါတော့ထုံးကားလာတာပေါ့ပွဲစားလုပ်ငန်းထုံးကားလာပြီးတော့ပွဲစားလုပ်ငန်းတွေမီဒီယာကိုပတ်စနေဘလော့ပေးရမယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီကလူတွေကလည်းဒေနာလိုအပ်နေတဲ့အခါကျတော့နောက်တစ်ခါနောက်ဖြစ်လာမယ့်ဒုက္ခတွေကိုသူတို့မကြည့်တော့ဘူးလေမကြည့်တော့နဲ့ရပြီးရောဆိုပြီးသူတို့အိမ်မှာနေတဲ့ခါတည်းယူကြတာပဲတကယ်တမ်းသူတို့တုံးနေရတဲ့လူကသူတို့မှပြန်ပါသွားလို့ရှိရင်90-90လောက်ပဲပါတော့90-90လောက်ပါတော့လုပ်ငန်းမှလည်းမပြည့်စုံဘူးဒီမှာလေကျွန်တော်တို့ကမရရတဲ့နည်းနဲ့ယူရတဲ့ဆိုတဲ့ခါမှာကျွန်တော်တို့ဒီလုပ်ငန်းမှလည်းမပြည့်စုံတဲ့အတွက်ကျွန်တော်ပြန်လဲပြေးဆက်မဲ့နေရမှာလဲသူတို့မှဒုက္ခတွေ့လိမ့်မယ်လို့ကျွန်တော်တို့ယူဆလေ
အဲဒါကတော့အေယာဝတိုင်းဘုတ်ကလေးနယ်ဘက်မှာဗန်ချင်းဝင်နဲ့ပတ်သက်ပြီးဗန်လုပ်ငန်းအသည့်နေပါတာပွဲစားလုပ်ငန်းများလာပြီးအခွင့်လိုက်စားမှုတွေရှိလာတဲ့အတွက်အမှန်တကယ်အကူအညီလိုတဲ့ဒေသခံရေလုပ်ငန်းသမားတွေအကူအညီမရဘဲဒုက္ခရောက်နေကြတဲ့အကြောင်းစူးစိတင်ပြရတာဖြစ်ပါတယ်ခင်ဗျာ